ဒီတိဘာအင်္ဂလိပ်မြန်မာစာကြံတာမှာမြန်မာသတင်းလောကမှာသုံးနှုန်းရည်ရဲ့ idiom အသုံးချက်ကိုတင်ပြပေးမှာမို့ပထမဦးဆုံးတင်ပြပေးမယ် idiom အသုံးကတော့
paint the town red
ဖြစ်ပါတယ်စာလုံးပေါင်းက paint paint တာဆေးသုတ်တာ town town the town ကအမျိုးဖြစ်ပြီး red red ကအနီရောင်ဆိုတော့စကားခုငယ်တဲ့ရိုက်ဒီပဲကမြို့ကိုအနီရောင်သုတ်တာဖြစ်ပါတယ်ဒီတုံးဆင်းသက်လာတဲ့နောက်ခံသမိုင်းအမျိုးမျိုးရှိပေမဲ့တခုကတော့1884ခုနှစ်မှာဒီတုံးကိုပထမဦးဆုံးသုံးခဲ့ခြင်းကထိုစဉ်အမေရိကန်လူလိုက်ရေးနေ့ကိုဆင်နွှဲရမှာနယူးယောက်မြို့မှာမီးရှူးမီးပန်းတွေပစ်ပေါက်ပြီးတစ်မြို့လုံးမီးအောင်အနီးရှွမ်းစေခဲ့တဲ့ဖြစ်ရပ်ကနေဆင်းသက်လာတယ်လို့ဆိုပါတယ်။ဒါကြောင့်ဒီတုံးရဲ့အေဂျင့်အတိတ်တွေကဂုံကြီးပွဲရာဝင်းကာစရာအထိမ့်မှတခုခုအတွက်တောက်ကြစားကြပျော်ကြပါကြတာကိုဆလိုတာဖြစ်ပါတယ်။ဒီတော့ဝါရှင်တန်ရဲ့ကက်ပီတယ်ရှိရဲ့ဟော်ကီအသင်းက NHL လို့အတူကခေါ်တဲ့ရေကဲဟော်ကီအသင်းအဖွဲ့ချုပ်ရဲ့ Stanley Cup Plus Final ဘွဲကိုတည်ရမှာဖြစ်တဲ့အတွက်ကြောင့်မြို့တော်အနေနဲ့ဒေသခံအသင်းရဲ့ Final တက်မဲ့ပြိုင်ပွဲကိုဖြစ်ပေါင်းများစွာအတွင်ကြည့်ရှုကြရမှာဖြစ်တဲ့အတွက်ကြောင့်လေပျော်မဆုံးမော်မဆုံးဖြစ်ကြပြီးအနိုင်သာရကြရင်တော့ Capitals အသင်းရဲ့ပိတ်သက်တွေဟာတောက်ကြစားကြပျော်ကြပါကြနဲ့အံပွဲခံကြဖို့အစဉ်သင့်ရှိနေတယ်ဆိုပြီး Washington စင်စာကြီးက Capital fans are ready to paint the town red ဆိုတဲ့ခေါင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George ကိုပေးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ John's friends painted the town red to celebrate his promotion
John ရဲ့ဒုတိယကိုသူတကယ်ကြီးတွေကဝင်းကာရဲ့ထိမှဖြစ်တောက်ကြစားကြနဲ့တပြောတပါဆင်ရဲကြတာလေလို့ဒီပေးရပါလေဥမာဦးနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ John's friends painted the town red to celebrate his promotion
ခုဆက်လက်တင်ပြပေးမှာကတော့
Bumpy Road
ဖြစ်ပါတယ်ဆာလုံးပေါင်းက BUMPY Bumpy ကခြိုက်တွေရှိနေလို့ကဲတွေခံနေလို့မညီပညာဖြစ်နေတာကြမ်းတမ်းတာကိုဆိုလိုပြီးROAD road ကလမ်းဖြစ်တဲ့အတွက်ကြောင့်စခုခွင့်တိုက်ရိုက်ဒီပဲကတော့လမ်းကျန်းဖြစ်ပါလေ Idiom ဆိုရင် the white ဒီပဲကတော့တခုခုလှုပ်ဆောင်ရမှာမဖြောင့်ဖြူးတာပြဿနာတွေအခက်အခဲတွေကြုံတွေ့စရာရှိနိုင်တာကိုဆိုလိုတာဖြစ်ပါလေကျမတို့မြန်မာမှာစုညောင်းခလုတ်လမ်းဆိုတဲ့အသုံးနဲ့ဆင်တူတယ်လို့ဆိုရမှာပါ Bumpy road အစား RIDE right ဆိုပြီးတော့ Bumpy right လို့လည်းသုံးလို့ရပါလေဒီတော့ကိုဇွန်လလဆင်းရဲဒီစင်ကာပူမှာကြည့်ဖို့စီစဉ်ထားတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်ကထိပ်သီးဆွေးနွေးပွဲကိုအမေရိကန်ကာကွယ်ရေးဝန်ကြီးဂျိမ်းစ်မက်ဒက်စ်ကပြဿနာအခက်အခဲတွေနဲ့ရင်ဆိုင်ရပွဲရှိတယ်လို့ဟော့ကင်းထုတ်ခဲ့တဲ့အတွက်ကြောင့် The Week ဂရင်းစာမှာ Matches Forecast A Bumpy Road for Trump's North Korea Summit လို့ရေးသားခဲ့တာဖြစ်ပါတယ်ဒီတော့နဲ့ပတ်သက်လို့
The government realized it would be a bumpy road to get the ethnic armed groups to sign a peace deal.
ဒီနေ့ကတိုင်းရင်းသားတွေကိုငင်းချမ်းရေးသဘောတူစာချုပ်ချုပ်ဆိုဖို့လမ်းကြောင်းဟာပြဿနာတွေနဲ့ရင်ဆိုင်ရနိုင်မယ်ဆိုတာကိုအစိုးရကသိရှိသဘောပေါက်လာတယ်လို့ဒီပေရပါတယ်။ဥပမာနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
The government realized it would be a bumpy road to get the ethnic armed groups to sign a peace deal.
ခုနောက်ဆုံးတင်ပြပေးမှာကတော့
freak out
ဖြစ်ပါလေဆာလုံးပေါင်းက freak freak နာနောက်တစ်ဖြည့်သုံးရင်ဖြည့်ရနဲ့ပတ်သက်ပြီးတော့ရှာရှာပါပါကျန်ကျန်ဖမ်းဖမ်းဖြစ်တတ်တာလူတွေ့ဆန်းအဆရှိတဲ့တက်ရှိနဲ့ပတ်သက်ရင်တော့တမ်းမမဟုတ်ပဲထူးခြားတာကိုဆလိုတာဖြစ်ပါလေဖီကိုအောက်သို့ဝဟာရနဲ့တွင်ဒီကရိယာဘတ်ဖြစ်အသုံးပြုရမှာတော့ယုတ်တည်းဒေါသထွက်တာစိတ်ကိုယုတ်တည်းမထိ ंछ ုပ်နိုင်ပဲဖြစ်တာအလန့်တကြားကြောက်ရွံ့တာစိတ်ဆိတ်လို့ရှားတာကိုဆလိုတာဖြစ်ပါတယ်ဒီတော့ကိုတမနာထရမ့်ကတာမီးနဲ့အလူမီနီယံတင်သွင်းကုန်တွေအပေါ်ဥရောပနဲ့ကနေဒါအဆရှိတဲ့နိုင်ငံတွေအပေါ်ခွန်တိုးကောက်မယ်လို့ကြေညာကြည့်ရမှာကုန်သွယ်ရေးစီအတွင်ဖြစ်လာကြရှိပေမဲ့လို့ New York အခြေစိုက် Wall Street Stock ဈေးကွက်ကြီးကတော့ ိတ်ထိတ်လန့်တုန်လှုပ်တာမပြခဲ့ဘူးလို့ CNN သတင်းဌာနကဆိုပြီး Trade wars are scary. Why isn't Wall Street freaking out? လို့နေကွန်ထုတ်ခဲ့တာဖြစ်ပါတယ်။ဒီလိုနဲ့ပတ်သက်လို့ George Gobi ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ Tom's father freaked out when he learned his son crashed his car.
Tom ကသူ့ဖေရဲ့ကားကိုတိုက်ပြစ်လိုက်တယ်ဆိုတာသူ့ဖေသိတဲ့အခါမှာကြည့်ကြဒေါသပုံထတော့တယ်လို့ဒီလိုရပါတယ်။ဥမာအောင်နောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ Tom's father freaked out when he learned his son crashed his car.
ဒီတင်ပါတင်ပြခဲ့တဲ့ idiom အသုံးတွေကတော့
paint the town red, bumpy road, freak out.
တို့ဖြစ်ကြပါတယ်။နောက်တင်ပါကုလိုချင်းမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။